သမဂ္ဂလူသားချင်းစာနာမှုနဲ့အရေးပေါ်ကိစ္စရေးဆိုင်ရာလက်ထောက်တွင်းရေးမှူးချုပ်အမော့စ်ဟာဒီကနေ့မြန်မာနိုင်ငံကိုရောက်ရှိမှဖြစ်ပြီးတော့လူသားချင်းစာနာမှုအကူအညီတွေအရေးတကြီးလိုအပ်နေတဲ့ကချင်နဲ့ရခိုင်ဒေသကဒုက္ခသည်တွေစီကိုတွားရောက်တွေ့ဆုံမှဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီပြည်ပြင်ပြောင်းလဲမှုဆိုင်ရာတိုးတက်မှုတချို့ရှိလာတဲ့ဆိုပေမဲ့လူ့အခွင့်အရေးပိုင်းမှာတော့စိုးရိမ်စရာအခြေအနေတွေရှိနေသေးတယ်ဆိုတော့ဒီခီးစဉ်ကနေသိနိုင်တယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောပါတယ်။Mrs. Amos ရဲ့ခီးစဉ်အတွင်းဘသူတွေနဲ့တွေ့ပြီးတော့ဘာတွေဆွေးနွေးပြောဆိုနိုင်တယ်လဲဆိုတာတွေကိုတော့မက်ခင်ဖြူထွေးကအပြည့်အစုံဆက်ပြီးတော့ပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။ကုလသမဂ္ဂလူသားချင်းစာနာမှုအရေးပေါ်ကူညီကယ်ဆယ်ရေးဆိုင်ရာလက်ထောက်အထူးရေးမှူးချုပ် Valeria Amos ဟာမြန်မာနိုင်ငံကလူအခွင့်အရေးအခြေအနေတွေနဲ့လူသားချင်းစာနာမှုဆိုင်ရာလိုအပ်ချက်တွေကိုလေ့လာအကဲခတ်ဖို့အတွက်မြန်မာနိုင်ငံကို၄ရက်ကြာခီးရောက်လာမှာဖြစ်ပါတယ်။လက်တော်လူခွင့်ရေးအခြေအနေဆူဆူဝါးဝါးကြုံတွေ့နေရတဲ့ရခိုင်နဲ့ကချင်ပြည်နယ်တွေကိုတွားရောက်ဖို့ရှိပြီးတော့အကြမ်းဖက်မှုတွေနဲ့စစ်ပွဲတွေကြောင့်ဒုက္ခရောက်နေကြရတဲ့ပြည်သူတွေကိုတွားရောက်တွေ့ဆုံမှာဖြစ်တယ်လို့အစိုးရဘက်ကတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံသွားမှာဖြစ်တယ်လို့ရန်ကုန်မြို့မှာရှိတဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံပြောခွင့်ရသူစတီဝတ်ဒါဗစ်ကပြောပါတယ်
So she's arriving this evening, and she's here until Friday the 7th. While she's here, she's expected to...
သူဒီညနေမြန်မာနိုင်ငံကိုရောက်မှာပါ။ဒီလ9ရက်တောက်ကြနေ့အထိရှိပါမယ်။အစိုးရတာဝန်ရှိဝန်ကြီးတွေနဲ့သူတွေ့မှာပါ။အရေးကြီးဆုံးကတော့လူသားချင်းစာနာမှုအကူအညီတွေလိုအပ်နေတဲ့ရခိုင်နဲ့ကချင်ဒေသကအခြေအနေတွေကိုတွားရောက်လေ့လာပါလိမ့်မယ်။ပြီးတော့မြန်မာသမ္မတဒါမှမဟုတ်အနိုင်ဆုံးဒုသမ္မတလောက်နဲ့တွေ့လိမ့်မယ်လို့လည်းကျွန်တော်တို့မျှော်လင့်ပါတယ်။လူသားချင်းစာနာမှုလုပ်ငန်းတွေမှာပါဝင်လုပ်ကိုင်နေတဲ့ဝန်ကြီးတွေအတော်များများနဲ့တွေ့မှာပါ။ရခိုင်ပြည်နယ်မှာတော့စစ်တွေမျိုးနဲ့အနီးတစ်ဝိုက်မှာရှိတဲ့ဒုက္ခသည်စခန်းတွေကိုတွားရောက်ပါလိမ့်မယ်။ဒါ့အပြင်ကချင်ပြည်နယ်မြစ်ကြီးတောင်ဘက်မှာရှိတဲ့ဒုက္ခသည်စခန်းတွေကိုလည်းတွားရောက်မှာပါ။တောက်ကြနေရန်ကုန်မြို့ကိုပြောင်းရွှေ့တဲ့အခါကျရင်တော့အဲ့ဒီနေ့လယ်ပိုင်းမှာသတင်းစာရှင်းလင်းပွဲတရားလုပ်ဖို့စီစဉ်ထားပါတယ်။
ပြီးခဲ့တဲ့နှစ်တွေကစလို့မြန်မာနိုင်ငံမှာနိုင်ငံရေးပြည်ပြောင်းလဲမှုတချို့ရှိလာတယ်ဆိုပေမဲ့လူအခွင့်အရေးအရာကြည့်မယ်ဆိုရင်တော့စိုးရိမ်စရာအခြေအနေတွေအများပြားရှိနေသေးတဲ့အပေါ်မှာအခုလိုမျိုးကုလသမဂ္ဂအကြီးအကဲတဦးဖြစ်တဲ့ Miss Amos ရဲ့ခရီးစဉ်ဖြစ်လာရတာဖြစ်တယ်လို့လည်း Mr. Davis ကပြောပါတယ
် Well that's a significant trip in the sense that
မနက်ကမှဒီမိုကရေစီပြည်ပြင်ပြောင်းလဲမှုတွေလှုပ်လာတဲ့အပိုင်းမှာနိုင်ငံရေးနဲ့စီးပွားရေးတိုးတက်မှုတချို့ရှိလာပေမဲ့လို့တစ်ချိန်တည်းမှာလည်းလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့အလွန်အမင်းစိုးရိမ်ရမယ့်အခြေအနေတွေရှိနေသေးတယ်ဆိုတာကိုဒီခီးစဉ်ကသိသာထင်ရှားစေပါတယ်။ဒီလိုလူခွင့်ရေးအရာစိုးရိမ်စရာတွေရှိနေသေးတယ်ဆိုတာကိုကုလသမဂ္ဂကလက်ခံထားသလိုမြန်မာအစိုးရအနေနဲ့ဒီကိစ္စကင်တွယ်ဖြေရှင်းဖို့လည်းတိုက်တွန်းနေပါတယ်။မြန်မာအစိုးရအနေနဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးကိုဥတည်ပြီးဆောင်ရွက်ဖို့လိုအပ်တယ်ဆိုတာကိုပါ။ဒါကြောင့်အခုခီးစဉ်ကကုလသမဂ္ဂအနေနဲ့မြန်မာအစိုးရကိုအကူအညီပေးခြင်းနဲ့ပေးနေတယ်ဆိုတာကိုဖော်ပြတဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံအတွင်းလူခွင့်ရေးအခြေအနေတွေဟာစိုးရိမ်ရာဇဲအခြေအနေတွေမှာရှိတယ်ဆိုတာကိုသိသာထင်ရှားစေတဲ့ခီးစဉ်ဖြစ်ပါတယ်။
ကုလသမဂ္ဂနဲ့နိုင်ငံတကာလူသားချင်းကူညီစာနာရေးအဖွဲ့တွေအနေနဲ့ရခိုင်ပြည်နယ်အကြမ်းဖက်မှုတွေကြောင့်ဥယျာဉ်မဲ့ဒုက္ခရောက်နေကြသူပေါင်း35,000ကျော်အထက်အကူအညီတွေပေးနိုင်ဖို့ကြိုးပမ်းနေတယ်လို့လက်တတော်မှာတော့ဒုက္ခသည်8,000ကျော်အထက်ဒေါ်လာ32သန်းအကူအညီတွေပေးနိုင်အောင်စီစဉ်နေတယ်လို့လည်းသူကပြောပါတယ်ပြီးခဲ့တဲ့အောက်တိုဘာလကရခိုင်ပြည်နယ်အထွေတကြော့ပြန်ဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဒုက္ခရောက်ရသူဥယျာဉ်တိုးလာတယ်လို့ဒီပေါ်အကူအညီတွေတိုးပြီးပေးနိုင်ဖို့ကြိုးစားနေတဲ့အကြောင်းလဲမစ္စတာဒါဗစ်ကပြောပါတယ်။တစ်ချိန်တည်းမှာလည်းရခိုင်ပြည်နယ်အထွေမှာစစ်ပြေးဒုက္ခတွေခန့်မှန်းခြေ9,500လောက်ရှိနေပြီးတော့ဒီလူတွေကိုအကူအညီတွေပေးဖို့ကြိုးစားတဲ့နေရာမှာလှက်လန်းမမီတာတွေရှိနေတယ်လို့လည်းဆိုပါတယ်။ဒီဒုက္ခတွေကိုအကူအညီတွေပေးနိုင်ဖို့မြန်မာဆွေရဘက်ကနေအကူအညီဆောင်ရွက်ပေးရမှာဖြစ်ပြီးတော့လောလောဆယ်ဒီနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေအနေနဲ့ကချင်ပြည်နယ်တွင်းဥယျာဉ်မဲ့ဒုက္ခရောက်နေသူပေါင်း3,000ကျော်ကိုပဲအကူအညီပေးနိုင်တဲ့အခြေအနေမှာရှိတယ်လို့လည်းဆိုပါတယ်။ Miss Amos ဟာမြန်မာနိုင်ငံကိုပထမဆုံးလာရောက်တဲ့ကုလသမဂ္ဂလူသားချင်းစာနာမှုနဲ့အရေးပေါ်ကယ်ဆယ်ရေးဆိုင်ရာလက်ထောက်အထူးရေးမှူးချုပ်တဦးလည်းဖြစ်ပါတယ်ရှင်။